ဒီနေ့2018ခုနှစ်ဒီဇင်ဘာလ25ရက်နေ့မှာကြာရောက်ခဲ့တဲ့ Christmas အချိန်မှာကမ္ဘာတဝန်းတစ်ဦးပေါ်တစ်ဦးချစ်ချစ်ခင်ခင်နဲ့မေတ္တာထားပြီးတော့ရိုင်းမင်းကူညီကြဖို့ပိုဟမ်မင်းကြီး Francis ကဆုတောင်းပေးခဲ့သလိုတိုက်ပွဲတွေဖြစ်ပွားနေတဲ့ Syria, Yemen, Israel နဲ့ Palestine ဒေသတွေမှာလည်းဒီမေတ္တာတရားနဲ့ငြိမ်းချမ်းမှုကိုရဖို့မျှော်လင့်ကြောင်းပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာလည်းပြည်သူချင်းချင်းလေးစားချစ်ခင်မှုနဲ့ငြိမ်းချမ်းမှုကိုပေါ်ဆောင်နိုင်မှာဖြစ်ကြောင်းနဲ့ပိုဟမ်မင်းကြီးရဲ့ဆုတောင်းစကားကိုအမေရိကန်နိုင်ငံရောက်ခရီးရန်ပတ်သက်ပြီးကောင်းဆောင်တွေကကြိုဆိုလိုက်ကြပါတယ်ဒီအကြောင်းအပြည့်စုံတော်ခင်မျိုးသက်ပြောပြပေးပါပ
ါ Per questo il mio augurio di buon Natale è un augurio di
Russian ဘွယ်ကောင်းတဲ့ Christmas ခါတမရမှာတူးနဲ့တူမြေတားထားပြီးရန်ပင်ကူညီကြဖို့ဆုတောင်းပါတယ်ရင်ကျေးမှုတိုင်းနဲ့နိုင်ငံတိုင်းကပြည်သူအားလုံးချစ်ချစ်ခင်ခင်နဲ့မေတ္တာထားကြဖို့မေတ္တာတရားကအယူအဆကွဲပြားသူဖြစ်ပါစေလေးလေးစားစားနဲ့နားထောင်နိုင်စွမ်းရှိစေသလိုဘာသာမတူသူတွေကြားလဲမေတ္တာတရားထားနိုင်ပါလေ
ပိုယဟန်မင်းကြီး Francis က Christmas နေ့မှာ Saint Peter's ဘုရားကျောင်းဗဟုလသာဆောင်ပေါ်ကနေကမ္ဘာတဝန်းက Catholic Christian ဘာသာဝင်တန်းချော်အတွက်ဆုတောင်းမင်္ဂွန်ပြောကြားခဲ့တာဖြစ်ပါတယ်လူသားအားလုံးညီအကိုမောင်ရင်းနှမတွေဖြစ်ကြကြောင်းနဲ့လူမျိုးဘာသာစကားနဲ့ယဉ်ကျေးမှုမျိုးစုံကြမှာဝေမျှခံစားနေရတဲ့လူသားအလုံးပေါ်မှာမေတ္တာတရားယုံကြည်လက်ခံမှုနဲ့လေးစားမှုတွေကနေလူမျိုးရှင်တန်မှုတွေပေါ်ထွန်းလာတယ်လို့ဖခင်သားတော်ကပြောကြားခဲ့ကြောင်းလည်းပုံဟန်မင်းကြီးကပြောပါတယ
် Allora le nostre differenze non sono un danno o un pericolo
ကျွန်တော်တို့ရဲ့မတူကွဲပြားမှုတွေကပျက်စီးစေတာဒါမှမဟုတ်အနေရဖြစ်စေတာမျိုးမဟုတ်ဘဲပိုပြီးအင်အားဖြစ်စေမဲ့အကြောင်းရင်းပဲဖြစ်ပါတယ်ဒါကဘာနဲ့အလားတူတူတယ်လဲဆိုရင်အမှုပညာရှင်တယောက်ကအယောင်အသွေးမျိုးစုံပါတဲ့အပိုင်းအစတွေနဲ့ပေါင်းစပ်ထားတဲ့ mosaic ပကြီးကားတစ်ချက်ကိုဆွဲလိုက်တယ်လို့ပါပဲအပိုင်းအစတွေအယောင်စုံလေးပိုကောင်းလေးဆိုတဲ့သဘောပါ
ကမ္ဘာတစ်လွှမ်းမှာကာလကြာရှည်စစ်ပွဲတွေဖြစ်ပွားနေတယ်အရှိလေပိုင်းဒေတာငင်းချမ်းရဲ့အတွက်အချင်းချင်းတဟဇာတာမျှတာစွာနေထိုင်ကြဖို့ပိုဟန်မင်းကြီးကဆူတောင်းပေးနေတာဖြစ်ပါတယ်။ပြင်းထန်တဲ့တိုက်ပွဲတွေကြောင့်ဒေသခံတွေအထိဒုက္ခရောက်နေရတယ်။ဆီးရီးယားနဲ့ယီမန်နိုင်ငံတွေအပြင်အနည်း90ကျော်ထိတ်တဲရင်ဆိုင်မှုတွေဖြစ်ပွားနေတယ်။အစ္စရေးလနဲ့ပါလက်စတိုင်းမှာပါမတူကွဲပြားမှုတွေကိုညှိနှိုင်းပြီးငင်းချမ်းမှုရအောင်လုပ်ဖို့အတွက်တိုက်တွန်းနေတာဖြစ်ပါတယ်။ပိုဟန်မင်းကြီးရဲ့အခုလိုပန်ကြားချက်ကိုအမေရိကန်ရောက်မြန်မာနိုင်ငံသားခရီးရန်ခေါင်းဆောင်တွေကကြိုဆိုလိုက်ကြပြီးမြန်မာနိုင်ငံမှာလည်းအလားတူကျင့်သုံးကြဖို့လိုတယ်လို့ KBC ကချင်း Baptist Convention အဖွဲ့အကြီးကဆရာတော်ဒေါက်တာမော်ဆန်းအောင်ကပြောပါတယ်
။ဟုတ်ရဟာမီကြီးဖြစ်စီချင်တဲ့အရာပေါ့လေနော်ကျွန်တော်တိုင်းပြည်မှာတိုင်းသားပေါင်းစုံမြင်းတင်နေထိုင်ကြတဲ့နိုင်ငံဖြစ်ပြီးအားလျော်စွာသူ့ထက်ငါပိုလေဆိုတဲ့စိတ်ဆန္ဒကိုရှိသားမတင်မဲနဲ့ပေါ့လေနော်။ကဘာမီကြီးငင်းချမှုတက်ကကျွန်တော်ရဲ့လူပေါင်းအဖွဲ့စီမှာပဲအခြေတည်ရမှာဖြစ်တဲ့အတွက်သူ့အနေနဲ့ဒီအကြောင်းအရာတွေကိုပို့ပြီးတော့ focus address လုပ်ဖို့အတွက်ဒီတိုက်တွန်းတယ်လို့လည်းကျွန်တော်ယူဆပါတယ်ကြ။သူပြန်ဆိုတော့မြန်မာပြည်ကြီးမှာတော့ဖြင့်တိုင်းသားပေါင်းစုံမတူကွဲပြားတဲ့ကျွန်တော်ရိုးရထုံးသံဓလိတွေနဲ့ရှိကြတဲ့တိုင်းပြည်ပြည်သားတွေစုဖွဲ့ပြီးတော့နေထိုင်ကြတယ်ဆိုတဲ့အခါကျတော့လေပို့ပြီးတော့အသိပဲရှိလို့ကျွန်တော်ခံယူပါတယ်ကြ
။မြန်မာနိုင်ငံမှာလွတ်လပ်ရရခဲ့တဲ့အနှစ်90ကျော်ကြာလာခဲ့ပြီမဲ့တိုင်းသားဒေသတွေမှာမငင်းချမ်းနိုင်သေးတာကြောင့်အခုလို Christmas အချိန်ခါမှာငင်းချမ်းစီဖို့ပါဆူတောင်းပေးခဲ့ပါတယ်
။ကျွန်တော်အမိမြန်မာပြည်ကြီးမှာကချင်၊ကယားပြင်ချင်း၊ဗမာမွန်ရခိုင်ရှမ်း၊တိုင်းနာပေါင်းစုံမြင်းတင်နေထိုင်ကြတဲ့တိုင်းပြည်ကြီးမှာလည်းတခင်ခရစ်တော်ယူဆောင်လာသောငင်းချမ်းခြင်းနဲ့အတူတကွကြောရှင်ဝမ်းမြောက်ငြိမ်သက်ခြင်းဆုကျေးဇူးကောင်းခြင်းမင်္ဂလာတွေကိုခံရရှိပြီးကျွန်တော်အမိမြန်မာပြည်ကြီးဒီလည်းစစ်မှန်သောဒီမိုကရေစီနိုင်ငံကြီးတစ်ခုအားဖြင့်ကမ္ဘာအလယ်၌တင့်တယ်နိုင်သောနိုင်ငံတစ်ခုဖြစ်ပါစေကြောင်းဆုမွန်ကောင်းတောင်းလိုက်ရပါတယ်။
မြန်မာနိုင်ငံမှာ Christmas ပွဲတော်ကိုဒီနှစ်အတွက်ရန်ကုန်မြို့မှာစီစီကားကားကျင်းပခဲ့ပြီးခရီးရန်ဘာသာဝင်တွေသာမကတခြားဘာသာဝင်တွေပါပါဝင်ဆင်နွှဲကြတာပါ။ပိုဟန်မင်းကြီး Francis ရဲ့ Saint Peter's ဘုရားကျောင်းမှာကျင်းပတဲ့ Christmas ညလူလူဝတ်ပြုဆုတောင်းပွဲကိုတောင်းနဲ့ချီတက်ရောက်ခဲ့ကြပါတယ်။အသက်82နှစ်ရှိပြီဖြစ်တဲ့ပိုဟန်မင်းကြီးဟာဗုဒ္ဓဘူးနေမှာမင်္ဂွန်းပြောကြဖို့ရှိတယ်လို့နှစ်တစ်ကူအချို့နဲ့နှစ်တစ်ကူနေ့တွေမှာလည်းလူလူစုဝေးပွဲတွေကိုတက်ရောက်ဖို့ရှိပါတယ်။